ရခိုင်ပြည်နယ်အမ်းမြို့နယ်မှာအဲရခိုင်လက်နက်ကင်ဖွင့်တဲ့ဆွတ်နွေတွေဆိုတဲ့ဆွတ်ဆွေးချက်နဲ့ဒေသခံ၄ဦးကိုတပ်မတော်ကဖမ်းဆီးထားတဲ့အတွက်မိသားစုဝင်တွေစိုးရိမ်နေတဲ့အကြောင်းပြောပြပါမယ်ကျွန်တော်တက်နိုင်ပါအဲရခိုင်လက်နက်ကင်ဖွင့်ကိုတရင်ပေးစိုက်ကြီးရိတ်ခါစူးဆောင်ပေးတဲ့လုပ်ရက်တွေနဲ့ဆွတ်နွေနေသူ၄ဦးကိုမကြသေးခင်ရက်တွေတွင်ဖမ်းဆီးထားကြောင်းတပ်မတော်ကဒီကနေ့ပဲတရင်ထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်အမ်းမြို့နယ်စနေကြီးရွာကဖမ်းဆီးခံရသူတွေထဲကတဦးဖြစ်တဲ့အသက်၄၅နှစ်ရွယ်ဦးညီဘူးရဲ့မိသားစုဝင်တဦးကတော့ဖမ်းဆီးခံရရှင်ကစားဆက်သွင်းမရတာကြောင်းစိုးရိမ်တယ်လို့လည်းပြောပါတယ်
ဟုတ်ဆိုရင်လည်းတို့ရှိပါရဲ့ဒါကဟာပြုခဲလို့မရသေးအဆက်တွေလည်းမရသေးရဲ့အမျိုးလေးလည်းအိမ်မှာမနေရပါလေအိမ်မှာမနေရဆိုတာတခြားနေရာတွေရှောင်းနေရရဲ့လုံခြုံနေနေရမှာပေါ့
တမ်တော်ထုတ်ပြန်ချက်မှာတော့အဲအဖွဲ့ကိုတတိယပေးစက်ကြီးရိုက်ခါစူးဆောင်ပေးနေတဲ့တတိယရရှိတာကြောင့်ရှာဖွေဖော်ထုတ်ရာကဖန်စီမိခဲ့တာဖြစ်ပြီးဥပဒေနဲ့ညီအရေးယူမှာဖြစ်ကြောင်းလည်းတတိယထုတ်ပြန်ထားပါတယ်။အညွန့်နေမှာလူမုံရဲ့ကူညီပေးနေတဲ့ကိုမျိုးလင်ကတော့ဒီအပိုင်းတွင်တမ်တော်ကဖန်စီတော်သူတွေရှိပြီးပြန်လွတ်လာသူတွေရှိပေမဲ့အနည်းဆုံး၅ယောက်လောက်ဖန်စီခံထားရတယ်လို့ပြောပါတယ်။
ကျွန်တော်လက်ရှိအခြေအနေကပေါ့နော်ဒီဖန်စီကျင်းတူကတတ်မတော်ကနေဒီနေ့ပြောတော့တော့တွေပေါ့ဖန်စီကျန်ကလေးအစီကတော့အပွဲတွေရှိပေါ်တာမရှိဘူးအဲနောက်တစ်ခုကဖန်စီကျင်းတူခံရတဲ့လူက၄ဦးမကဘူးပေါ့နော်အာဒီအော်တိုဘား၈ရက်နေ့ပေါ့နော်အော်တိုဘား၈ရက်နေ့မှာဆိုရင်တော့သူ့ဖန်စီတယ်ပေါ့နော်အော်တိုဘား၈ရက်နေ့မှာဆိုတော့ကောက်ဦးဖန်စီတယ်ပေါ့အဲ့ဒီကိုယ်ဦးထဲမှာ၄ဦးရွာပေါ့ပြန်ပေါ်တယ်ပေါ့နော်
အမျိုးနေနဲ့မိုင်30လောက်ဝေးတဲ့စနေကြီးရွာနီးတဝိုက်မှာတိုက်ပွဲဖြစ်ပေါ်တာတွေမရှိသလိုဖမ်းဆီးခံရသူတွေဟာလည်းတစ်ခေါက်ဝက်ခေါက်နဲ့တော်ရလုံငန်းလောက်ကန်သူတွေဖြစ်တယ်လို့လည်းမိသားစုဝင်တွေကပြောဆိုကြပါတယ်တမ်တော်နဲ့ရခိုင်လက်နက်ကန်အဖွဲ့တို့တိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မှာနိုင်ငံရေးသမားတွေအစိုးရဝန်ထမ်းတွေနဲ့ဒေသခံတွေဟာလက်နက်ကန်ဖွဲ့တွေရဲ့ဖမ်းဆီးမှုနဲ့မကြာခဏကြုံရလေရှိသလိုဖမ်းဆီးချင်းသင်းစားစဉ်တေဆုံးသွားသူတွေလည်းရှိပါတယ်ဒီသတင်းတစ်ပါးထက်မှာပဲတောင်ကုန်းမြို့နယ်မှာလည်းရှစ်လရွေးကောက်ပွဲအတွက်မိတ်ဆွေဆေးရုံနဲ့တဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကလွတ်တော်ကိုယ်စားလှယ်လောင်း၃ဦးကိုဘေးအဖွဲစည်းကမ်းမဲ့မသိတဲ့လက်နက်ကင်တချို့ကဖမ်းဆီးတော်တဲ့အတွက်မိသားစုနဲ့မိတ်ဆွေတွေစိုးရိမ်နေကြပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်